ရှားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူတော်လှန်ရေးစတင်ပြီလို့ကြေညာလိုက်ပြီးတဲ့နောက်လာမယ့်ရက်တွေသတင်းပတ်တွေအတွင်းဘာတွေဖြစ်လာဖို့မျှော်လင့်နိုင်ပါလဲ။ဒီကြေညာချက်ကြောင့်စိုးရင်စိတ်ဝင်နေကြတဲ့လူလူအထွတ်ရော NUG ကဘယ်လိုသတင်းစကားပါထားပါသလဲဆိုတာနဲ့လေးလကြာဖြစ်ခဲ့ရစေရေးအာဆီယံအထူးသံတမန်ရဲ့ပန်ကြားချက်အပေါ် NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာတွေအပါအဝင် NUG ရဲ့ဒီကနေ့ကြေညာချက်နဲ့ပတ်သက်လို့ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကိုကိုကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဝန်ကြီးဦးရီမွန် VOE နဲ့ဒီနေ့လိုမျိုးမှာဆက်သွယ်မေးမြန်းဝင်ပြုတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ကလည်းဒီနေ့စပြီးဆင်နွှဲတဲ့ပြည်သူတော်လှန်ရေးနေ့မှာပြည်သူရေးနဲ့စကားပြောပြရတဲ့အတွက်အထူးကိုယ်ယူပါရစေ
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဒီဝန်ကြီးကပြောသွားတဲ့ပြည်သူတော်လှန်ရေးဆိုတာနဲ့ပဲကျွန်တော်စလိုက်ပါမယ်။မကြာခင်အချိန်ပိုင်းတွင်ကပဲဒီဂျာကလာလူသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရဒူဝါလစီလာကနေပြီးတော့ကြေညာသွားပါလေ။နော်ဆရာနာရှင်ဆန့်ကျင်ပြည်သူလူထုရဲ့ခုခံစစ်စတင်ပြီးပြည်သူတော်လှန်ရေးလို့လည်းပဲကျွန်တော်တတ်ထားပါတယ်ခုနကဝန်ကြီးပြောသွားတဲ့အတိုင်းပဲဆိုတော့ကျွန်တော်ဒီနေ့မှရှင်းရှင်းလင်းလင်းပြလိုက်ချင်တာကဒါဟာ NUG အနေနဲ့စစ်ကောင်စီကိုစစ်ကြေညာလိုက်တာလို့ပြောလို့ရပါပြီခင်ဗ
ျဒီနေ့ကဒါကျွန်တော်တို့ပြည်သူတော်လှန်ရေးနေ့စတင်ပြီဆိုတာကိုကျွန်တော်တို့ဒါတရားဝင်ထုတ်ဖော်ပြောလိုက်တာပါအဲ့တော့ရည်ရွယ်ချက်ကတော့ဒီနေ့ကစပြီးတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့ကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်သားတွေပြည်သူ့ကာကွယ်ရေးအဖွဲ့တွေအထူးတပ်ဖွဲ့တွေနောက်ကျွန်တော်တို့မဟာမိတ်တွေအနေနဲ့ဒါအားလုံးပေါ့ကျွန်တော်တို့ပြည်ပိုင်းနဲ့ဟန်ကျဲညီညီနဲ့တိုက်ပွဲဝင်ကြဖို့ဆိုပြီးတော့တက်လာနှူးစော်လိုက်တဲ့သဘောပါပဲပြောရင်ဒီနေ့ဟာပြည်သူ့တော်လှန်ရေးနေ့စပြီအဲ့တော့ဒီနေ့ကစပြီးတော့မှကျွန်တော်တို့အားလုံးရေကုန်ရေကန်းပေါ့ဒီပြည်သူ့တော်လှန်ရေးကိုဆင်နွှဲဖို့အတွက်ကျွန်တော်တို့အစပြုကြစို့ဆိုပြီးတော့ဒီလိုတိုက်တွန်းတာဒီတော်လိုင်းတလကြမလားတစ်နှစ်ကြမလားဒါတော့ကျွန်တော်တို့ဘယ်သူမှမပြောနိုင်ဘူးသို့တော့ပြည်သူတွေကတော့ကိုယ့်ရဲ့ပြတ်သားတဲ့စံလိထံနဲ့ဒီတော်လိုင်းကိုစပြီဆိုတာကျွန်တော်တို့စစ်ကောင်စီကိုရောကျွန်တော်တို့ကိုယ့်ပြည်သူတွေကိုရောနိုင်ငံတကာကိုရောမျိုးသားညီညွတ်ရေးဆိုရအနေနဲ့ဒီနေ့ထုတ်ပေါ်အတည်ပြုကြီးညာလိုက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ပြောရရင်တော့မကြသေးခင်သတင်းပတ်တွေလာပိုင်းနေတွင်ကအများပြောနေကြတယ်ဒီ day ပေါ့လေအခုတော့ဒီ day တော့အားလုံးကကင်မွန်းတက်ပြီးတော့ပြောနေကြတာပေါ့ဆိုတော့အခုက2021ခုနှစ်စက်တင်ဘာလ9ရက်နေ့ပေါ့နော်ဒီ9ရက်နေ့ကိုဒါဝန်ကြီးတို့ပြည်သူတော်လှန်ရေးစတင်ပြီဆိုပြီးတော့ကြေညာတယ်ဒီနေ့အဖြစ်ဒီနေ့ကိုပေါ့စက်တင်ဘာလ9ရက်နေ့ကိုကြေညာမယ်တတ်မှတ်တဲ့ထူးခြားချက်တခုများရှိပါလားဝန်ကြီ
းဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရဲ့ထိုက်တဲ့နဲ့ပြင်ဆင်မှုများဆင်သင့်ဖြစ်တဲ့နေ့လို့ပဲကျွန်တော်အယူပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဖိုက်တဲ့နဲ့ပြင်ဆင်မှုအစင်းသင့်ဖြစ်ပြီဆိုတဲ့အချိန်မှာဒီဒေါ်လာရေးကိုတပြီလုံးတိုင်းတာအနေနဲ့ဆင်နွှဲကြမယ်ဆိုပြီးတော့ဒါကျွန်တော်တို့အတိပေးတာဖြစ်ပါတယ
်ဟုတ်ကဲ့ဒူယာယီသမရာကြီးရဲ့ကြေညာချက်ထဲမှာလည်းပဲကျွန်တော်ကြားလိုက်တာရှိပါတယ်ဒီ PDF တွေကိုပြောထားတဲ့စကားရှိပါတယ်နောက်တိုင်းသားလက်နက်ကင်ဖွဲ့စည်းတွေကိုပြောကြားထားတဲ့စကားရှိပါတယ်ဆိုတော့ကဒီလိုကြီးညာဖို့အတွက်ဟလာတိုင်းသားနဲ့ကိုင်အဖွဲ့အစည်းအတီးတီးတခါဒီပြတီးတီးမှရှိနေတဲ့ဒီတောက်ခွေးအဖွဲ့တွေပေါ့လေ PDF အဖွဲ့တွေကျွန်တော်တို့သက်ဆိုင်ရာဒေသတွေမှာရှိကြတဲ့အဖွဲ့တွေနဲ့ရောဝန်ကြီးတို့အနေနဲ့ချူတင်ပြီးတော့တိတိကျကျညှိနှိုင်းခဲ့ကြရပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒါရပောင်းများစွာညှိနှိုင်းမှုတွေဆောင်ရွက်ပြီးမှဒီနေ့ကိုကျွန်တော်တို့ထုတ်ဖော်ပြီးဖြစ်ပါတယ်အဲ့တော့ဆရာရှိမှမေးခဲ့တဲ့မေးခွန်းပေါ့ NUG ကစိတ်ကြေညာသလားဆိုတော့ပြောမယ်ဆိုရင်ဒါ NUG အနေနဲ့ဖြစ်ဖြစ်ပြည်သူတွေအနေနဲ့ဖြစ်ဖြစ်ခုခံတွန်းလှန်တဲ့စိတ်ကိုဆင်နွှဲရတာပါအဲ့တော့အမှန်တကယ်စစ်ကြေညာတဲ့သူကတော့ဒါစစ်ကောင်စီပဲအဲ့တော့ဒီမိုကရေစီနီးကြပြည်သူကရွေးကောက်တင်မြောက်ထားတဲ့ပြည်သူအစိုးရစီကနေပြီးတော့အာဏာကိုအဓမ္မနည်းနဲ့ကျွန်တော်တို့သိမ်းယူလိုက်တယ်ဆိုတာကပြောမယ်ဆိုရင်ဒါပြည်သူကိုစစ်ကောင်စီစိတ်ဟုတ်စုကစစ်ကြေညာတယ်လို့ပဲပြောရမှာအဲ့တော့ဒီဆက်အနာသိမှုတွေကိုဆက်အနာသိမှုကိုပြည်သူတွေကဒါအမှန်ငြင်းချမ်းတဲ့ညီပေါင်းစုံနဲ့ဒါကျွန်တော်တို့ရှေ့မှာဆန့်ကျင်ကြောင်းပေါ်ပြခဲ့ကြတယ်သို့တော့စစ်ကောင်စီကပြည်သူကိုဘယ်လမ်းကိုတွန်းပို့ခဲ့သလဲဆိုတော့ကြားလက်နဲ့ကန်ဆွဲပြီးတော့မှခုကတိုက်ဖြစ်ရမယ်ဆိုတဲ့လမ်းကိုတွန်းပို့လိုက်တယ်လို့ပြောရမှာ။ဒါကြောင့်လဲ ပြည်သူတွေရဲ့ငြိမ်းချမ်းစွာပေါ်ထွန်းမှုဆန္ဒနော်ပေါ်ပြမှုတွေကိုနည်းနည်းမှသိမှမပြုဘဲနဲ့သူနားလည်တဲ့အင်အားသုံးကြံဖက်တဲ့ဖြည့်ရှင်းနေတဲ့ပဲတစ်ချက်လုံးကိုဆွဲကြတဲ့အတွက်ဒီခုကတွန်းလာဆက်ဆိုတာကပြည်သူတွေရွေးချယ်တဲ့လမ်းမဟုတ်ဘူးဗျာစစ်ကောင်စီကတွန်းပို့တဲ့လမ်းဖြစ်တယ်အဲ့တော့စစ်ကောင်စီစစ်ကျင်ရတဲ့အချိန်ကစပြီးတော့ပြည်သူတွေကနီလန်းပေါင်းစုံနဲ့
ကျွန်တော်တို့ဒီနေ့ကစပြီးတော့ခုကတွန်းလန်တဲ့နီးပါဝင်လို့အချမ်းလီလန်ပေါင်းစုံနဲ့လေကျွန်တော်တို့ဒီနေ့ကစပြီးတော့မှာဒီကုန်ရေကပြင်းပြင်းထန်ထန်ကျွန်တော်တို့တွန်းလန်စေတော်လန်စေကိုဆင်နွှဲတော့မှာဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်။ဟုတ်ကဲ့ဒီကုန်ရေကပြင်းထန်တဲ့ဆိုတဲ့စကားကျွန်တော်မှတ်သားမိပါတယ်ဆိုတော့ကအခုစစ်လာမယ့်ရပိုင်တွေတရင်ဘတ်တွေအတွင်းမှာလူလူနေနဲ့
ပါကိုများမျှော်လင့်လို့ရပါမယ်ခင်ဗျာ။ဒါတွေဖြစ်လာနိုင်ခြေရှိပါတယ်လေ။ဟုတ်ကဲ့ဒီနေ့သမရာကြီးရဲ့ကျွန်တော်တို့အရေးပေါ်မိန့်ခွန်းကိုတော့ပြည်သူအားလုံးအထူးယူဆိုင်ပြီးတော့မှအားထောက်မှတ်သားစေချင်တယ်လို့ဒီချက်ကိုတော့ကျွန်တော်ပြောလိုပါတယ်။အဲ့တော့ဒီရေးပေါ်မိန့်ခွန်းထဲမှာဒီလူများနဲ့ပတ်သက်ပြီးတော့တိုက်တွန်းချက်နှိုးဆော်ချက်တွေလည်းကျွန်တော်ဒီနေ့ပြန်ပြပါဝင်ပါတယ်။ တွေအားလုံးဒီချိန်ကစပြီးတော့မှမလိုအပ်ဘဲနဲ့နော်ဒီဝေးသွားလာတာတွေမလုပ်ကြဘူးခုမိသားစုတွေလိုအပ်မဲ့ရိခာဆေးဝါးစသဖြင့်ဒါတွေစုထားကြဖို့ပြည်သူ့ကော်မတီတမတော်နဲ့မဟာမိတ်တွေကိုလည်းပြည်သူ့အနေနဲ့ဟိုဖြစ်နိုင်သမျှနော်အားပေးကူညီဆောက်ရှောက်ပေးကြဖို့အဲရန်သူစစ်ကောင်စီရဲ့တပ်တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းတွေကိုလည်းကျွန်တော်တို့ဒီ PDF နဲ့မဟာမိတ်များကိုအချိန်မီပေးဖို့ကြဖို့စတဲ့တိုက်တွန်းမှုဆိုချက်တွေပါပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီဒေါ်လာစင်းမှာဒီကျွန်တော်တို့ရသားပြည်သူတွေထိခိုက်မှုအနည်းဆုံးဖြစ်အောင်စီမံဆောင်ရွက်သွားမှာလည်းဖြစ်သလိုပြည်သူတွေကိုယ်တိုင်ကလည်းတကယ်သတိဝရိယရှိရှိနဲ့ဒီချိန်ကစပြီးတော့မှအသွားလာအနေထိုင်ပေါ့ဒါကိုကျွန်တော်တို့အတိပြုပြီးတော့စင်ချင်းနဲ့ကိုယ်ကိုယ်တိုင်လည်းကျွန်တော်တို့ဒါလိုချတဲ့အသည့်ပေါ့အစင်းလေးရှိကြဖို့
ဟုတ်ကဲ့ခုနဦးညိုတော်ထဲမှာပါပါတယ်ရသားပြည်သူတွေထိခိုက်မှုအနည်းဆုံးဖြစ်အောင်ဆိုတဲ့အခါကျတော့ဟလာပြောရရင်တော့စစ်ပွဲဖြစ်ပြီးတိုက်ကြခိုက်ကြပြီဆိုရင်ရသားပြည်သူတွေရဲ့ထိခိုက်မှုဆိုတာကအနည်းနဲ့များဆိုသလိုရှိမယ်ဆိုတာဒါဘလို့မှခြံထားလို့ရှောင်ထားလို့မိထားလို့ရတဲ့ကိစ္စမဟုတ်ပါဘူးဆိုတော့ဒီကနေ့သမရာကြီးရဲ့ကြေညာချက်ထွက်ပြီးတဲ့နောက်မှာဟလာတိုက်ပွဲတွေဖြစ်လာတော့မယ်ဒီထက်ပိုပြီးတော့ပြင်းထန်လာတော့မယ်ဆိုတဲ့အခြေအနေကိုကြုံမြင်ပြီးတော့စိုးရိမ်တော့ကရောက်နေမယ်လူလူလည်းရှိမယ်လို့ကျွန်တော်ခန့်မှန်းမိပါတယ်အဲ့ဒီလူတွေအပေါ်နဲ့ပတ်သက်လို့ရောအဲ့ဒီလူတွေကိုရောဝန်ကြီးနေနဲ့ဘယ်လိုသတင်းစကားမျိုးများပြောချင်ပါလဲခင်ဗ
ျဟုတ်ကဲ့အဲ့တော့ပြည်သူတွေမှာလည်းဒါတဦးချင်းရဲ့ပါဝင်နိုင်မှုထွက်ဆောင်နိုင်မှုဆိုတာကတော့တဦးနဲ့တဦးတော့ကွာခြားနိုင်တယ်အဲ့တော့ဒီဒေါ်လာရေးဟာပြည်သူဒေါ်လာရေးဖြစ်တယ်ဒီစစ်အုပ်စုပေါ်မှာပြည်သူတွေရဲ့ပြည်သက်အောင်ပွဲကိုရယူရမယ်လှုပ်ရှားမှုလည်းဖြစ်တယ်ဆိုတော့ပြည်သူတူးချင်းကလည်းကိုကြားရခံကြတာကိုတော့ကျွန်တော်တို့ပါဝင်ဖို့အတွက်အစဉ်နဲ့ရှိစီကျင်တာဖြစ်ပါတယ်အချိန်ထဲမှာပဲကျွန်တော်တို့ဒီတာမန်ရသားပြည်သူတွေအနေနဲ့လည်းနော်ကျွန်တော်တို့လူယုံမှုရှိအောင်တမန်ကြီးမိန့်ပေါ်မှာပေါ်ပြထားတဲ့အတိုင်းဒီချိန်မှာတော့လူချင်းရဲ့လုံခြုံမှုကိုလည်းမိမိကိုယ်တိုင်လည်းတာဝန်ယူပြီးတော့ဆောက်ရှောက်ပေးဖို့တော့တာဝန်အဲ့တော့ညမှာ
ဟုတ်ကဲ့အခုဝန်ကြီးတို့ဒီပြည်သူတော်လှန်ရေးစတင်ပြီဆိုပြီးတင်လာတဲ့ရက်ကဟလာပြီးခဲ့တဲ့ရက်ပိုင်းကပေါ့လေဒီမြန်မာအရေးအာဆီယံအထူးတန်တမန်အာရီဝမ်ယူဆော့ကနေပြီးတော့လီလာကြအပြစ်ခတ်ရစဲထားဖို့လူသားဆန္ဒမှုကူညီတွေပေးဖို့တဲ့လီလာကြအပြစ်ခတ်ရစဲထားဖို့ဆိုပြီးတော့ဟလာအဓိကပြင်စစ်ကောင်စီကိုပြောတဲ့တိုက်တွန်းတဲ့တောင်းဆိုတဲ့ကျန်တဲ့နည်းနည်းတိုက်ဆိုင်ပါတယ်ပြီးကြတဲ့ရက်ပိုင်းကလည်းသူကလည်းတောင်းဆိုထားတာပါဒါရီလိုမျိုးအာဆီယံအထူးတန်တမန်ကလီလာကြအပြစ်ခတ်ရစဲထားပါလို့ပြောထားတဲ့အပေါ်မှာရောဝန်ကြီးတို့ NUG နေနဲ့ဘယ်လိုသဘောထားရှိပါလဲခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီကိစ္စကိုတော့ NUG သဘောထားဆိုတာတက်ပေါ့ကျွန်တော်သဘောထားကိုပြောချင်ပါတယ
်ဟုတ်ကဲ့
တော့နိုင်ငံတကာအနေနဲ့ကတော့ဒီမြန်မာပြည်မြန်မာပဂတိရှိတရားကိုတော့ကျွန်တော်တို့နားလည်သဘောပေါက်အောင်ကျူးစားကြဖို့လည်းလိုအပ်လိမ့်မယ်လို့ပြောပါတယ်အဲ့တော့မြန်မာပြည်မှာနှစ်ပေါင်းများစွာပူကြဆူမိုးနေတဲ့စစ်အုပ်စုကိုချော့မော်ဖြောင်းပြရုံနဲ့ရမယ်လို့တော့ဘလို့မှမထင်မှတ်တယ်ဘူးပေါ့ဗျာဒါအတော့ကျွန်တော်တို့နိုင်ငံတကာအနေနဲ့သူအယူပြုတဲ့အိစအဲ့တော့စစ်အုပ်စုကသူတို့နားလဲတာကအင်အားသုံးပြီးကြံဖက်တယ်နီးဒီနီးနဲ့ပဲဒီနိုင်ငံကိုလည်းနှစ်ပေါင်းများစွာပူကြဆူမိုးနေကြတဲ့အခြေအဲ့တော့ခုຫນွေဦးတော်လိုင်းဤကာလဆိုလို့ရှိရင်တို့ရဲ့ချမ်းဖက်မှုပါအင်မတန်ကုန်တော့ကဘာကလည်းတည်နေတဲ့ကိစ္စတည်တာထင်ရှားတဲ့ကိစ္စအဲ့တော့ဒီအချိန်လေးမှာပြည်သူတွေဘာကြောင့်ဒီခုကစစ်ကိုနော်ဆင်နွှဲကြရသလဲဆိုတာနိုင်ငံတကာအနေနဲ့နားလည်ဖို့တင်တယ်လို့ကျွန်တော်ဟင်ဒီအချိန်မှာမြန်မာပြည်သူတွေရဲ့ခုကတွန်းလှန်စစ်ကိုနိုင်ငံတကာအနေနဲ့လည်းဖြစ်နိုင်သမျှအားပေးကူညီဖို့တင်တယ်လို့ကျွန်တော်လည်းတိုက်တွန်းပြပ
ါဒီအာဆီယံအထူးတက်နမန်ကဝန်ကြီးတို့ကိုဆက်ပယ်လာတာမျိုးရှိပါသလားဝန်ကြီ
းဟုတ်ကဲ့ကျွန်တော်တို့ NUG ရဲ့နိုင်ငံရေးဘက်ကတော့ဆက်တွေ့ပြောဆိုတာတွေရှိတယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့တစ်ဆက်တည်းမှာပဲအခုလိုမျိုးဟလာဒီစင်နာရှင်စန့်ကြီးပြည်သူလူထုရဲ့ခုခံစစ်ပွဲစတင်ပြီလို့ကြေညာလိုက်တာဒီစစ်ကောင်စီနဲ့ MUG နဲ့ကြားမှာဆွေးနွေးပြောဆိုမှုဟဲ့လားစီဇာဘွယ်ဖြစ်ဖြစ်ညီနိုင်ဘွယ်ဖြစ်ဖြစ်လက်ရှိကြက်တဲ့ကိုဖြစ်ရှင်းမှုဘွယ်ဖြစ်ဖြစ်အဲ့လိုမျိုးစကားပြောဖို့အတွက်တည်င်းပေါက်အခွင့်အရေးလုံးဝပိတ်သွားပြီလို့ပြောနိုင်ပါသလားဝန်ကြီးဒါမှမဟုတ်အဲ့ဒီအခွင့်အရေးရှိနေပါသေးလား
ဟုတ်ကဲ့ဒီအချိန်မှာကတော့ကျွန်တော်တို့ MUG ဆိုတာကပြည်သူကိုပူဇော်ပြုရတဲ့အစိုးရဖြစ်တဲ့အတွက်ပြည်သူ့စာနာသဘောထားနဲ့အညီအရကျွန်တော်တို့ဆောင်ရွက်ရမှာ။အဲ့တော့2008ဖွဲ့စည်းပုံပေါ့ဗျာ။သူသဖြင့်ဒီဖွဲ့စည်းပုံခြေခံဥပဒေအောက်မှာစစ်ကောင်စီနဲ့ဆွေးနွေးဖို့ညှိနှိုင်းဖို့အပေးယူလုပ်ဖို့ဆိုတာတော့ဘယ်လိုမှမဖြစ်နိုင်တော့တဲ့အခြေအနေပါပဲ။အဲ့တော့ဒီဒေါ်လာကြီးကတကယ်စစ်မှန်တဲ့ကျွန်တော်တို့ဒီမိုကရေစီတကယ်စစ်မှန်တဲ့ဖက်ဒရယ်ကိုဥတီပြီးသွားမှာဖြစ်တဲ့အတွက်နော်။တမတော်တရားဆိုတာလည်းပြည်သူကောင်ပဲဆောင်ချောရမယ်ဖွဲ့ပြည်သူအစိုးရကိုနာခံမယ်လက်နက်ကိုင်ဖွဲ့ပါအဲ့တော့တမတော်ဟာပြည်သူအစိုးရနော်ပြည်သူကိုစားပြုမှုကိုနာခံနိုင်ပြီလားနာခံနိုင်ပြီဆိုရင်တော့ဒီလိုဆွေးနွေးမှုဆိုတာကရှိကောင်းရှိနိုင်သို့တော့ပြည်သူတွေအနေနဲ့ကတော့ဒါသံလေးထံချပြီးသားလည်းဖြစ်တယ် NUG အနေနဲ့ကလည်းသံလေးထံချပြီးသားဖြစ်တယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်ပြတ်သားတဲ့ဆုံးဖြတ်ချက်များနဲ့တော့ NUG ကလုံးတင်လုံးထိုက်တာများကိုဆက်ပြီးတော့လုံးဆောင်သွားမှာဖြစ်ပါတယ်လို့ဟုတ်ပဲကျွန်တော
်ဟုတ်ကဲ့ဆိုအခုလိုကြေညာလိုက်ပြီးတဲ့အချိန်မှာရှေ့မှာဆက်လုပ်ရမယ်ဆက်သွားရမယ်ခီးအတွက်ဟလာအရင်းအမြစ်ပေါ့လိုအပ်ချက်တွေကတော်များများရှိမယ်လို့ကျွန်တော်ကျန်နေအဲ့လိုနားလည်နေပါတယ်အရင်းမြစ်ဆိုတဲ့နေရာမှာသိစိတ်ပြုတော့လည်းကျွန်တော်ပြောမလို့ဘူးလို့လည်းယူဆပါတယ်ဆိုတော့ဝင်းကြီးအနေနဲ့ဟလာ NUG မှာရှေ့လာမယ်ခီးအတွက်လုံလောက်တဲ့အရင်အမြင့်အခိုင်မာရှိနေပြီလို့ပြောနိုင်ပါသလားခင်ဗျာ
ဟုတ်ကဲ့ပြည်သူဒေါ်လာစစ်တခုဖြစ်တဲ့အတွက်အရေးကြီးဆုံးရင်းမြစ်ကတော့ဒါပြည်သူတွေရဲ့အားပေးထောက်ခံမှုလို့ပဲကျွန်တော်တို့နားလည်ပါတယ်ဒါအရေးကြီးဆုံးအဓိကအကျဆုံးရင်းမြစ်ပါအဲ့တော့ပြည်သူတွေမှာသုံးဆွဲမကုန်နိုင်တဲ့ခွန်အားရှိတယ်အစွမ်းတတ္တိရှိတယ်ဉာဏ်ရည်ရှိတယ်ဒါကိုအားပြုပြီးတော့ကျွန်တော်တို့ရှင်းလင်းသွားရမယ်အဲ့တော့ကျွန်တော်တို့ကျင့်သုံးမဲ့မဟာဗျူဟာဒီပင်လဲတာပြည်သူစစ်မဟာဗျူဟာအဲ့တော့ပြည်သူတွေရဲ့အားပေးပါဝင်မှုနဲ့လက်နက်ကန်လှုပ်ရှားမှုကိုပူးပေါင်းပြီးတော့မှကျွန်တော်တို့ဆင်နွှဲသွားမယ်နော်ဒေါ်လာရေးတစ်ခုဖြစ်မယ်အဲ့တော့ဒီနေရာမှာတခြားလိုအပ်တဲ့ရည်မြစ်တွေပေါ့နော်လက်နက်ဗန္ဓာရေးစတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ထိုက်တဲ့ပုံအားတော့ရှိနေပြီလို့ကျွန်တော်တို့ပြောလို့ရပါတယ်
ဟုတ်ကဲ့ပြီးခဲ့တဲ့တိတ်မကြခင်တရင်ပတ်တူတော့ကဒီဝင်းကြီးရဲ့ကာကွယ်ရေးဌာနမှာအပြောင်းလဲဖြစ်ခဲ့ပါတယ်ဆိုတော့ဒူအရင်ဒူဝင်းကြီးတာဝန်ပေးခဲ့တဲ့ဒေါ်ခင်မမမျိုးကတခြားဌာနတခုကိုဝင်းကြီးဖြစ်နေပြောင်းသွားပါတယ်ဆိုတော့ဝင်းကြီးဝင်းကြီးဌာနပြန်နေပြီးတော့ပြင်ဆင်ဖွဲ့စည်းတဲ့ပေါ်လေးလူပြောင်းပြီးတော့ပြင်ဆင်ဖွဲ့စည်းထားတယ်ပေါ်တခါကျွန်တော်တို့ဟလာ NUG နဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာအတန်လေးတွေကြားရတာတွေရှိပါတယ်ဆိုတော့ NUG ကို လူတို့ကခိုင်ခိုင်မာမာယုံကြည်ကိုးစားရနိုင်တဲ့အဖွဲ့အစည်းတွေညီညွတ်မှုအားကောင်းမှုရှိနေတယ်လို့ဝန်ကြီးခိုင်ခိုင်မာမာပြောနိုင်ပါလားခင်ဗျာ
โอเคကျွန်တော်တို့ NUG ကိုအဓိကဦးဆောင်နေတာကတော့ဒါကျွန်တော်တို့ဦးရာကြီးသမရာကြီးသူကလည်းရှိလာနေကျွန်တော်တို့ပြည်တော်စုဝန်ကြီးချုပ်ဦးမန်းဝင်းခိုင်သာတို့ရှိပါတယ်အဲ့တော့သူတို့နှစ်ဦးရဲ့ဦးဆောင်မှုအောက်မှာကျွန်တော်တို့ NUG ဝန်ကြီးများသူဝန်ကြီးများအားလုံးဟာကျွန်တော်တို့အတိအကျလိုက်ပါပြီးတော့မှနော်သူတို့ရဲ့လမ်းညွှန်ကြားနဲ့ဦးဆောင်မှုနဲ့အတူဆောင်ရွက်နေကြတယ်လို့ကျွန်တော်တို့လည်းသိပေးချင်ပါ
ဝင်ကြီးကကျွန်တော်ငကူတုံးကတိထားတာခရယာဆရာမောင်တင်တဲ့လူပုဂ္ဂိုလ်အမိကတော့ဥယီမွန်ပေါ့နော်ခရယာဆရာမောင်တင်တဲ့အခု NUG ရဲ့ကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူနေတယ်ခရယာဆရာနဲ့ကာကွယ်ရေးဝန်ကြီးဆက်ဆက်ဖို့တော့တော်တော်ခက်ပါတယ်ခရယာဆရာတယောက်အနေနဲ့ဒီလိုမျိုးလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့လုံခြုံရေးပိုင်းတာဝန်ယူရတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကာကွယ်ရေးဌာနကိုတာဝန်ယူရတဲ့ကြရားဆရာရဲ့ခံစားချက်ပြောပြလို့ရမှာဝင
်ဟုတ်ကဲ့ပါဆရာတကယ်တော့ကြရားဆရာ ਨੇ တော်လိုင်းရေးသမားဆိုတာလည်းသိစိမ့်လာတဲ့ဘဝတစ်ခုတော့မဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်အဲ့တော့ကြရားဆရာရဲ့အမြောက်များတော်လိုင်းရေးသမားဖြစ်ခဲ့တာဖြစ်နေကြတာရှိသလိုတော်လိုင်းရေးသမားအမြောက်များကလည်းကြရားတွေရေးကြလေကြရားဆရာတွေလို့ပြောနိုင်တဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့နိုင်ငံတမိုင်းမှာရောကမ္ဘာတမိုင်းမှာရောကျွန်တော်တို့အများအပြားကျွန်တော်တို့တွေ့နိုင်ပါဘူးအဲ့တော့ကျွန်တော်တို့ကကိုယ်တိုင်စစ်မှုမထမ်းဘူးစစ်ရွေးတွေ့ကြုံမရှိဘူးသို့တော့ကျွန်တော်တို့ဒီမိုကရေစီစနစ်ဆိုတာကစစ်တပ်ဆိုတာဒီပြန်လဲဒါရက်ဖက်ကိုကဲမှုအောင်မှာရှိရမှာပေါ့အဲ့တော့ဒီလိုကာဝေးရေးဝန်ကြီးဒါဝန်ထမ်းဆောင်မဲ့သူဟာကြပြားဆရာဖြစ်ခြင်းလည်းဖြစ်မယ်တခြားအစမွေးဝမ်းကြောင်းဘဝတစ်ခုဖြစ်ခြင်းလည်းဖြစ်မယ်အရေးကြီးတာကတော့ဒီကာဝေးရေးနဲ့ဆိုင်တဲ့စီရေးနဲ့ဆိုင်တဲ့တမတော်နဲ့ဆိုင်တဲ့ဒါမူဝါဒတွေမဟာဗျူဟာတွေကိုတော့ကောင်းကောင်းကြည်လည်မယ်နားလည်သဘောပေါက်မယ်ဆိုလို့ရှိရင်ဒါတိတာဝင်ကိုကြားယူနိုင်တဲ့အခွင့်အလမ်းရှိတယ်လို့ပဲကျွန်တော်တို့
မောင်တင်တဲ့ရဲ့ကြားတို့ရှိပါတယ်ဒီနေ့ဟာအစဖြစ်တယ်ဆိုတဲ့ကြားပါအဲ့ဒီဒီနေ့ရောက်ပြီလို့ဝန်ကြီးဥယျာဉ်မပြောနိုင်ပါလားခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ဒီနေ့ကတော့ကျွန်တော်တို့မျှော်လင့်တဲ့ဒီနေ့ကတော့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ဖယ်ရှားနိုင်ပြီးတော့ပြည်သူတွေအားလုံးပြုံးပျော်နိုင်မယ်နေပြည်သူတွေအားလုံးတကယ်လွတ်လပ်မှုတရားမြတ်မှုတန်းတူညီမျှမှုကိုပူစီကုံကခံယူနိုင်တဲ့နေ့ကိုတော့ကျွန်တော်ကဗျာကဒီကကြီးညွှန်းတာပါအဲ့တော့ဒီကဗျာရဲ့ညီညွှန်းချက်ဖြစ်တဲ့ကျွန်တော်တို့နိုင်ငံလုံးပြည်သူအားလုံးလွတ်လပ်ပျော်ရွှင်ကြရမယ်နေ့အတွက်ကတော့အခုဒီနေ့စက်တင်ဘာ9နေ့ကကျွန်တော်တို့ပထမခြေလှမ်းစတင်လိုက်ပြီလို့တော့ကျွန်တော်တို့ပြောချင်ပါတယ
်ဟုတ်ကဲ့ပါဝီမွန်နောက်ထပ်ဗျာများပြည့်စွက်ပြောချင်တာရှိပါသေးလဲခင်ဗျာ
သူသဖြင့်ကတော့ဒါဒီနေ့သမရာကြီးရဲ့ရေးပေါ်မိန်ကုန်းကဒီကနေ့အခြေအနေဒီကနေ့စပြီးတော့ဆင်နွှဲတဲ့ပြည်သူဒေါ်လာရင်းနဲ့ပတ်သက်ပြီးတော့ပြည်သူတွေအားလုံးနားဆွင့်တဲ့နားထောင်တဲ့ကျွန်တော်တို့ရေးကြီးတဲ့အချက်လက်တွေပါဝင်ပါတယ်လို့တော့ကျွန်တော်ဖြည့်ဆွက်ပြီးတော့ပြောချင်ပါတယ်အဲ့တော့ဒီထဲမှာကျွန်တော်တို့အရေးကြီးတဲ့အချက်တွေအနေနဲ့ဒါသမရာကြီးရဲ့မိန်ကုန်းနဲ့အတူပေါ့ဒါနိုင်ငံတော်ကလည်းရေးပေါ်အခြေအနေဖြစ်ကြီးညာတဲ့ကျွန်တော်တို့ကြီးညာချက်လဲထုတ်ပြန်ခဲ့တာရှိတယ်။နောက်ဒီနေ့ကစပြီးတော့ရဲ့အကန့်အသတ်မရှိအလုပ်ပြည့်ရဲ့ဆိုပြီးတော့ကျွန်တော်တို့ကြီးညာထားတဲ့ကြီးညာချက်တစ်စောင်လည်းရှိပါတယ်။ဒါကကျွန်တော်တို့ပြည်သူတွေအားလုံးသတိပြုရမယ့်ကိစ္စဖြစ်ပါတယ်။အထူးသဖြင့်စစ်ကောင်စီလက်အောက်မှာခုထိမှုထမ်းနေစေဝန်ထမ်းများဆိုရင်ဒါအထူးသတိပြုရမယ့်ကိစ္စလို့ကျွန်တော်ပြောချင်ပါတယ်။ဒီနေ့ကစပြီးတော့ရဲ့အကန့်အသတ်မရှိအလုပ်ပြည့်လိုက်ပြီးစစ်ကောင်စီအောက်ကနော်ဝန်ထမ်းတွေအားလုံးလုတ်သွားစရာမလိုတော့ဘူးဆိုတော့ကျွန်တော်တို့သမရာကြီးရဲ့လမ်းညွှန်ချက်ကပြောမယ်ဆိုလို့ရှိရင်ဒါတိုက်တွန်းချက်မဟုတ်ပါဘူးတားမြစ်ချက်ဖြစ်ပါတယ်အဲ့တော့ပြည်သူဒေါ်လာကြီးစတင်တဲ့အချိန်မှာကျွန်တော်တို့ပြည်သူကာကွယ်ရေးတပ်မတော်သားတွေကျွန်တော်တို့မဟာမိတ်တွေအဓိက ကျွန်တော်တို့ထင်းချုပ်သွားမယ်ပြမထားမယ်အရာတွေထဲမှာဒီအစိုးရယုံထာနာတွေအုပ်ချုပ်ရေးဌာနတွေကျွန်တော်တို့စစ်ကောင်စီတပ်စခန်းရဲစခန်းဒါတွေကတော့အဓိကပြစ်မှတ်နေတဲ့ပါဝင်လာဖို့ရှိတဲ့အတွက်အခုချိန်မှာစစ်ကောင်စီလက်အောက်ခံပြုနေမယ်အစားဟမ်ပြည်သူနဲ့အမြန်ဆုံးပူးပေါင်းကြဖို့စစ်ကောင်စီနဲ့
အများဆုံးလမ်းခွဲကြဖို့ဆိုတာတော့အင်တာကြီးကြီးတဲ့ကိစ္စဖြစ်ပါတယ်လို့ပြောလို့ရှိဆိုပြီးတော့ဟုတ်ကဲ့ပါမင်းကြီးများမအားတဲ့ကြားကအချိန်ပေးပြီးပြဆိုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဆရာဒီလိုအများကြီးကျေးဇူးတင်ပါတယ်